ကလေးမျိုးမှာတော့ဆရာနာသိမ်းမှုဆန့်ကျင်တဲ့ဒီကနေ့ဆန္ဒပြစစ်ကြောင်းကိုအရက်ဝတ်တွေနဲ့ဖြိုခွဲခဲ့ပါတယ်ဒီဖြိုခွဲမှုအတွင်မှာတော့မိန်းကလေး၁၀ယောက်အပါအဝင်အနည်းဆုံး၁၂ယောက်ထက်မနည်းဖမ်းဆီးခံခဲ့ရပါတယ်မြင်းတံမျိုးမှာလည်းနိုင်ငံရေးအကျဉ်းသားဟောင်းတန်ဃာတော်တပါဖမ်းဆီးခံရပါတယ်ဒီလိုမျိုးအဖမ်းဆီးအခြေအနေတွေအကြောင်းဂျန်ကုန်ကလာတဲ့သတင်းအလိမ်မှာပြောပြပေးပါရှင
်ဆရာနာသိမ်းမှုဆန့်ကျင်ပြီးနေ့စဉ်လမ်းပေါ်တိုင်းဆန္ဒပြနေကြတဲ့သခိုင်းနိုင်ကလေးမျိုးကဆန္ဒပြစစ်တောင်းတစ်ခုဒီနေ့မနေ့ကဖြိုခွဲခံရပြီးဆယ်လျောက်ထမင်းဖန်စီခံခဲ့ရတာပါဆန္ဒပြသူတွေကိုအယောဝင်နဲ့ဝင်ရောက်ဖန်စီခဲ့တဲ့အကြောင်းဆန္ဒပြစစ်ကြောင်းမှာပါဝင်သူတို့ဦးကဗီဒီယိုကိုပြောပါတယ
်ဆန္ဒပြစစ်ကြောင်းလည်းလှည့်ပြီးတော့စီရက်ကိုပြင်ပြီးတော့လူလူခွဲနေတဲ့ကျွန်တော်တို့ကအယောဝတ်တွေနဲ့အင်းကားလေးကြီးလောက်ရှိနေတော့တနေရာလေးကတော့စကားလမ်းတွေပတ်ညက်သိပ်ပြီးတော့ဆန္ဒအဲ့မှာနောက်ပိုင်းစုံလမ်းတစ်လောက်တော့ဒီလိုများလေးဟိုကြီးကြလွှဲကြဆိုတော့လေအဲဆုံးနန်းတော့ပါတော့ကြာလေးလေးရောက်မိလေးရှိရောက်ဆယ်နှစ်ယောက်လောက်ပါတော့နေရှိတယ်။ဒါပြီးတော့သူတို့ကအဲပတ်ဝန်းကျင်မှာရှိတဲ့ရက်ွက်တွေတော့ဆနာပြားကနမဆိုင်နေတဲ့တော်လာနေတဲ့လူတွေကဆန်းသွားတယ်အဲအဲလူတွေကမဆိုင်ဘူးဆိုတော့တလာရောက်ကြတော့ပြန်တော့လွတ်လိုက်တယ်။အဲလူရှိနေတော့ရှိတယ်။ဟိုရိုက်နေတာတော့မရှိဘူးပြတ်ခတ်တာတော့မရှိတော့မဲ့အင်းရဲ့ဒီကံပန်းတော့ဘောနော်။ဒီလိုလည်းအင်းများပတ်ဝန်းကျင်မှာပုံနေတော့အင်းရဲ့ဒီရက်ွက်တွေပါတယ်ဟိုဒီလိုဆိုနေမှာတော့အရေးဝတ်ဆုံးနေမှာအများတော့များမှာဘာလဲဆိုတော့ဘာလို့ပြောလဲဆိုတော့ပုံနေတော့လေဒီကမမြင်ရတော့ဘူးအတန်ကြီးတော့ကြားနေ
ဖမ်းသွားသူတွေကိုကလေးမျိုးနဲ့ရက်စကန်မှာချုပ်နှောင်ထားတယ်လို့သိရပါတယ်။အောက်တက်စာရောက်ကမှနေထိုင်တဲ့လူငယ်တချို့ကိုလည်းမနေ့တုန်းကစစ်တပ်ကဝင်ရောက်ဖမ်းဆီးခဲ့ပါတ
ယ်။ဒီရဆိုရင်ဒီအောက်တက်စာရဲ့တိုးစုံတော့ပဲမှာလူငယ်တွေဆယ်ယောက်ကျော်မယ်ဒီမှာဝင်ခွင့်ထားတဲ့လူတွေအနာတော်ဝင်ခြင်းအခြင်းအနေရောက်ရတဲ့ဖန်ခေါ်တော့အတိအပြန်လို့ဒီတော်တော်များတော့ဟိုသူချမ်းမှုလုပ်တဲ့လူတွေဟိုပြသနာအရသားတွေအဲ့ဒါတွေဖန်ခေါ်တော့အတိအပြန်မလုပ်သေးဘူးပေါ့အဲ့ဒါလည်းအရင်နဲ့ရဲဆန်းပါပဲ
စစ်တပ်အာဏာသိမ်းပြီးခဲကကလေးဆန္ဒပြစစ်တောင်းဟာစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေလုပ်တာဒီနေ့ရက်ပေါင်း200ပြည့်တဲ့နေ့ဖြစ်ပါတယ်အခုတော့အဖမ်းဆီးများလာတဲ့အတွက်လုံခြုံရေးအထူးတင်ထားလှုပ်ရှားနေရတယ်လို့88မျိုးဆက်ညီညွတ်ရင်းတဲ့ပွင့်လင်းလူအဖွဲ့အစည်းဝင်လည်းဖြစ်မုံရတပိတ်ဦးဆောင်သူတို့လည်းဖြစ်တဲ့ကိုဝင်းစော်ခိုင်ကပြောပါတယ်
။ဒီကတော့ဒီကနာဒီလမ်းမတော်ရေးတိုက်ပွဲကြီးရလေဒါဆိုလို့ရရှိဖြစ်ပေါ်ဆောင်ရမယ်။ဒါတိုက်ပွဲကြီးဖြစ်တယ်။ဆိုလို့ဒီလိုဖြစ်တဲ့အခါမှာခုနောက်ပါဆိုရင်ဒီရဲ့စီပေါ့နော်။ဒေါ်လာရစကံတက်တာရှိရယ်ဆက်ဆံမှုကံရနေတယ်ဆိုတော့ဒါတူတူတည်းနေတယ်ကိုယ်ရည်နဲ့ပန်းနိုင်ရအောင်လို့ဆောင်ထားဖို့ကိုယ်တို့ကတော့ကျွန်တော်တို့ကအုံဆုံးရေးတစ်စီးဆက်ဆောင်တတ်ချင်တယ
်ဘန်ဒလေးတိုင်းဒေသကြီးရေချံမြို့နယ်ရှားတော်ကြောင်ကဆရာတော်ဦးအုတ်တမကိုလည်းဒီကနေ့မနက်9နာရီလောက်ကစစ်ကား5စီးအား40လောက်နဲ့လာရောက်ဖမ်းဆီးသွားတယ်လို့ရေချံမြို့ဒေသခံတွေကပြောပါတယ်ဆရာတော်ဦးဥဒမဟာနိုင်ငံရေးအကျဉ်းသားဟောင်းတူဖြစ်ပါဝင်မကွေတိုင်းတောင်တွင်းကြီးမြို့မှာလဲဩဂတ်လ25ရက်မနေ့ည7နာရီဝင်းကျင်လောက်ကစစ်သားတွေနေအိမ်တွေကိုဝင်ရှာပြီးဖမ်းဆီးမှုတွေရှိတယ်လို့မြို့ခံတွေကပြောပါရယ်တန်တရာအတီးသာဆိုတော့အတီးသာမသိရသေးပါဘူးဒီကနေ့မနက်ပိုင်းမှာလဲတောင်တွင်းကြီးမြို့ကစစ်တပ်အရာရှိမိသားစုပိုင်းစတိုးဆိုင်မှာဘုံနှလုံးစက်တိုက်ပောက်ခွဲခဲ့ရဆိုတဲ့သတင်းတွေပြည်ရင်းမီဒီယာတွေမှာဖော်ပြနေပေမဲ့ VOA အနေနဲ့သီးခြားအတိမပြုနိုင်သေးပါဘူး။ဆရာနာသိမ်းမှုစတင်တဲ့ဆန္ဒပြပွဲတွေကတော့ဒီကနေ့မှလည်းမန္တလေး၊မုံရွာ၊ရွှေဘိုနှမ်းမောက်စတဲ့မြို့တွေမှာရှိခဲ့တဲ့အပြင်ဆလင်းကြီးမြို့နယ်နဲ့ရင်းမာပင်မြို့နယ်တို့ပူးပေါင်းတဲ့ရွာပေါင်းစုတပိတ်တွေပြုလုပ်ခဲ့ကြပါတယ်ရှင်။